ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဖြစ်ပျက်နေတဲ့ဖရီကာရီနဲ့ပတ်သက်လို့ဒဇုံတရာအရေးယူဆောင်ရွက်ပေးဖို့ညီချင်းအီနိုဘယ်ဆုရှင်တွေပါဝင်ထင်ရှားကြော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုစာရေးတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်ပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကတုံ့ပြန်လိုက်ပါတယ်။ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုထောင်ကပြောပြပေးပါမယ်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရင်ကျင်းနဲ့စာပေဆိုင်ရာနိုဘယ်ဆုရှင်နဲ့အထင်ကြီးနိုင်ငံရေးသမားတွေပရိဒတ်အရေးနဲ့တက်ကြွလှုပ်ရှားသူ23ယောက်ပူးပေါင်းပြီးမြန်မာနိုင်ငံရခိုင်ပြည်မြောက်ပိုင်းဒေသကလူမှုရေးပြဿနာအကျပ်အတဲကိုအဆုံးသတ်ပေးဖို့ကုလသမဂ္ဂအလုံးကျိုးရင်းကောင်စီကိုမနေ့ကြာသပတေးနေ့ကစာရေးတောင်းဆိုလိုက်ကြပါရယ်ရခိုင်ပြည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေချိန်မှာပဲနိုဘယ်ဆုရှင်တွေကအခုလိုမျိုးပထမဆုံးတောင်းဆိုလိုက်ကြတော့ပါဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီရဲ့ဆောင်ရွက်ချက်အပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ်
ကျွန်တော်တို့တော့ဒီမြန်မာတန်ရုံမြန်မာအဖွဲ့အစည်းညောက်ဆောင်နေရှိနေပြီးတော့တစင်ဒီသူတို့ပဲတိုင်းနာပြီးပို့ထားလဲပေါ့နော်ဒါခုနပြောတဲ့လုံခြုံရေးကောင်စီကလည်းသူတို့လှုပ်ထုံးလုပ်နေရတော့ရှိပါတယ်ခင်ဗျထုံးလုပ်နေတဲ့ညီပါလေးလှုပ်နေဆိုတော့ကျွန်တော်စောင့်ကြည့်သွားဖို့တော့လိုပါတယ်ခင်ဗျဟိုလုံခြုံရေးကောင်စီနဲ့ဘလို့အဲ့ဒီစာကိုရပြီလားအဲ့တော့ဘလို့ action လဲဆိုတော့ကျွန်တော်တို့ဟိုလေ့လာပြီးတော့မေးမြန်းတော့သွားဖို့တော့ရှိပါမယ
်ကုလသမဂ္ဂကိုတောင်းဆိုလိုက်ကြတဲ့သူတွေထဲမှာမြန်မာနိုင်ငံကိုလာရောက်ဖူးတဲ့ညင်ချိုင်းနိုဘယ်ဆုရှင်တောင်အာဖရိကဖုန်တော်ကြီးဒက်စမန်တူတူလည်းပါဝင်တယ်လို့အခုအချိန်ထိအသက်အငယ်ဆုံးညင်ချိုင်းနိုဘယ်ဆုရှင်ပါကစ္စတန်နိုင်ငံသူမာလာလာတို့လည်းပါဝင်ပါတယ်နိုဘယ်ဆုရှင်ဒါဇင်နဲ့ချီအခုလိုမျိုးတောင်းဆိုလိုက်တာနဲ့ပတ်သက်လို့မြန်မာအရေးလေလာတုံ့သက်သူလည်းဖြစ်မဟာပြူဟာနဲ့မူဝါဒလေလာရေးအဖွဲ့ကညွှန်ကြားရေးမှူးတူလည်းဖြစ်တဲ့ဦးအောင်သူငင်းကအခုလိုပြောပါတယ
်အဓိကအဖြစ်တော့ဗောဗျာဒီတစ်ချိန်တော့လည်းဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုဘယ်ဆုရှင်တွေကဝိုင်းပြီးတော့ဟိုကူညီခဲ့ဘူးလားရှိပါတယ်ဆိုတော့အခုချိန်ကျတော့သူတို့အနေနဲ့ကဒီလက်ရှိဟိုမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နောက်တစ်ခါဒေါအောင်ဆန်းစုကြည်ရဲ့ဟိုတုံ့ပြန်ကင်တွေပုံနဲ့ပတ်သက်လို့အားမလို့အားမရဖြစ်ကြတယ်ဒါကြောင့်မို့ပဲအခုလိုဟိုတင်ပြတယ်လို့ယူဆနိုင်ပါတယ
်ညီချင်းတို့ပဲဆုရှင်တူလေးဖြစ်တယ်လို့နိုင်ငံရဲ့ခေါင်းဆောင်တူလေးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးတွေကိုပြည်ပြည်စုံပြီးမျက်မျက်တတဖြစ်အောင်တိကျတေကြစွာဆောင်ရွက်ပေးဖို့ဥဆောင်ဦးရဲ့လှုပ်ပေးတာဘာမှမရှိသေးတဲ့အတွက်သူတို့အနေနဲ့စိတ်မသက်မသာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကိုတောင်းဆိုထားတဲ့စာရဲမှာပါဝင်ပါတယ်မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥအောင်သူငင်းကတော့ရခိုင်အရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆောင်ရွက်တာတွေရှိတယ်လို့ကွဲပြားတဲ့အမြင်တွေကိုလည်းလက်ခံဖို့လိုတယ်လို့ဆိုပါတယ်
မြန်တော့ပြောရင်ပေါ့နော်အခုကျွန်တော်တို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသူလှုပ်သင့်တာတွေတော့သူလှုပ်ပါတယ်အထူးသဖြင့်တော့ဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့ကော်မရှင်တွေဖွဲ့တဲ့ကိစ္စတွေရှိတယ်နောက်တစ်ခုကကျတော့စုံစမ်းစစ်ဆေးရေးကိစ္စတွေလှုပ်တာတွေရှိပါတယ်ဆိုတော့တစ်ဖက်မှာလည်းဟိုကျွန်တော်တို့ဟိုအမြင်ကနှစ်ဖက်ကွဲနိုင်တာပေါ့နော်တစ်ဖက်ကတော့တိုင်းပြည်ရဲ့လုံခြုံရေးအချုပ်အခြာအာဏာစသဖြင့်တစ်ဖက်ကမြင်နိုင်သလိုတခြားတစ်ဖက်ကဒီလူခွင့်ရေးနဲ့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပေါ့ဗျာဆိုတော့ဒီအပေါ်မှာအမြင်တစ်ဖက်ကွဲနေနိုင်ပါတယ်အဲ့တော့ဒီဒေါ်ဆန်းစုကြည်အနေနဲ့လည်းတစ်ဖက်ကကွဲပြားတဲ့အမြင်တွေကိုဒါနားထောင်ပြီးတော့အလေးစိုက်စေချင်ပါတယ
်အော်တိုဘလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါရီနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကတခြားလုံးဝေဖန်ခဲ့ကြပါတယ်ဒါအပြင်နေမြေမတည်မငြိမ်မှုတွေကြောင့်ဒုက္ခသည်ပေါင်းတောင်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးပုန်းရှောင်ခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တွေကပြောဆိုကြပါတယ်မြန်မာနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်မိုးထွန်းကတော့ဆွဆွဲပြောဆိုမှုတွေကိုအချက်အလက်ခိုင်ခိုင်မာမာနဲ့အစိုးရကိုပြောဆိုထောက်ပြတင်တယ်လို့ဆိုပါတယ
်ဆွဆွဲမှုတွေရှိရဆိုရင်သေချာချာအချက်အလက်တွေနဲ့အစိုးရကိုတင်ပြရဆိုရင်အစိုးရကဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ဆိုတဲ့ဥစ္စာကိုအမြဲတမ်းအသင့်ရှိပါတယ်ဒါကြောင့်မလို့ခုနပြောတဲ့ဆွဆွဲတဲ့လူတွေအနေနဲ့ဒီလိုအချက်အလက်တွေနဲ့ဟိုအတိပေးပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ဟိုလက်ပြတာရက်ခံပါတယ်ဒါမှပဲကျွန်တော်တို့ဒီလိုကိစ္စတွေမှာဒီဆွဆွဲမှုတွေနဲ့ပတ်သက်ပြီးတော့ဟိုမမှန်ဘူးမှန်တယ်ဆိုတဲ့ဥစ္စာကိုပူးပေါင်းဆောင်ရွက်မှရမှာဖြစ်တဲ့အတွက်ကြောင့်တော့တိုက်တွန်းလိုပါတယ်ခင်ဗျ
ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ကိစ္စတစ်ခုလို့သတ်မှတ်ပြီးမကြာမီမှာပဲကုလသမဂ္ဂအထွေထွေချုပ်ဘန်ကီမွန်းကိုတိုင်ဒါမှမဟုတ်သူ့နေရာကိုဆက်ခံမဲ့အန်တိုနီယိုဂူတာရက်စ်ကိုတိုင်မြန်မာနိုင်ငံကိုတွားရောက်ပြီးဒီကိစ္စကိုဦးစားပေးကင်တွယ်ဖြေရှင်းဖို့နိုဘယ်ဆုရှင်တွေကတောင်းဆိုလိုက်ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့တစ်ခုခုမဆောင်ရွက်ဘူးဆိုရင်အဲ့ဒီဒေသကလူတွေဟာတနက်နဲ့ပြတ်တက်မခံရဘူးဆိုရင်တောင်အစာရေစာငတ်မှုပြီးတေဆုံသွားနိုင်တယ်ဆိုပြီးတော့လေရေးသားတောင်းဆိုခဲ့ကြပါတယ်ခင်ဗျာ